ခုဒီခါမှာတော့အပတ်စဉ်တိုင်းရင်းသတင်းတော်ခဏကိုနားဆင်ကြအောင်ပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြန်မာနိုင်ငံဆိုင်ရာ American Thomas Commercial ဟာကချင်ပြည်နယ် Minor KBC စစ်ဘေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးတော့အကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်ကချင်ပြည်နယ်တောင်ပိုင်းမန်ဝန်းဒုက္ခသည်စခန်းမှာစားနပ်ရိက္ခာပြက်လက်နေပြီဆိုတာနဲ့ကချင်ဒေသခံတွေအနေနဲ့မြေဆုံရေကာတာစီမံကိန်းကိုကန့်ကွက်တဲ့အခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်
ကျမကနူးပန်ပါတရင်တွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်လီလာရေးခီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာ American သံအမတ် Scott Marcia ဟာ Minor KBC ဒုက္ခသည်စခန်းမှာဆစ်ရှောင်ပြည်သူတွေနဲ့တွေ့ဆုံခဲ့ပြီးစစ်ပြေးဒုက္ခသည်တွေကိုအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်သမ္မတ်ကြီးဟာစက်တင်ဘာလ26ရက်နေ့မှာကချင်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာခက်အောင်ပြည်နယ်အစိုးရအဖွဲ့တာဝန်ရှိသူတွေနဲ့တွေ့ဆုံပြီးနောက် Minor KBC စစ်ပြေဒုက္ခသည်စခန်းကိုတွားရောက်လည်လာခဲ့တာပါကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံစဉ်ငင်းချမ်းရေးကိစ္စမူရစေဝါကိစ္စတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့တယ်လို့လည်းဝန်ကြီးချုပ်ဒေါက်တာခက်အောင်ကပြောပါတယ်မြန်မာနိုင်ငံဆိုင်ရာ American သံမတ်ကြီး Scott Marcia ရဲ့ကချင်ပြည်နယ်ပထမဆုံးအကြိမ်ခီးစဉ်မှာပြည်နယ်အစိုးရအပါအဝင်ဘာသာရေးနိုင်ငံရေးလူမှုအသင်းအဖွဲ့တွေဒေသခံပြည်သူတွေနဲ့တွေ့ဆုံခဲ့တယ်လို့ကချင်လူ့လယ်ရေးအဖွဲ့ KNO အဖွဲ့နဲ့လည်းတွေ့ဆုံပြီးတိုက်ပွဲတွေအဆုံးသတ်ရေးအတွက်ဆွေးနွေးခဲ့ပါတယ်
။ကချင်ပြည်နယ်တောင်ပိုင်းမန်ဝင်းစစ်ပြေးဒုက္ခသည်စခန်းကိုပို့ဆောင်မဲ့စာနာရိတ်ခါကူညီတွေကိုမြန်မာတပ်မတော်ကနေပိတ်ပင်တားမြစ်ခဲ့တာကြောင့်ဒုက္ခသည်စခန်းတွေမှာရိတ်ခါပြတ်လတ်မှုအရေးပေါ်အစားအသောက်လိုအပ်နေပါတယ်။နလလောက်ရိခါထောက်ပမှုပြတ်လတ်သွားတဲ့အချိန်မှာဒုက္ခသည်စခန်းမှာအိမ်တော်စု80ကျော်ကနေအစာပြတ်လတ်နေပြီးစံပြုတ်တောက်သုံးနေရတယ်လို့စခန်းတာဝန်ခံဆရာနောအောင်ကပြောပါတယ်အခုလိုစံပြတ်လတ်မှုတွေကြာရှည်ဖြစ်နေမယ်ဆိုရင်ဒုက္ခသည်တွေအတွက်စိုးရင်စရာရှိတယ်လို့သူကပြောပါတယ်ဒုက္ခသည်ဥယျာဉ်5000ခန့်ရှိတဲ့မန်ဝင်းဒုက္ခသည်စခန်းအတွက်ကားကြီး၄စီးနဲ့တည်ဆောင်လာတဲ့ကမ္ဘာကုလသမဂ္ဂစာနာရိခါဖွဲ့ WFP ရဲ့အကူအညီရိခါတွေကိုအစိုးရတမတော်ကနေဩဂုတ်လ22ရက်နေ့ကနန်းခမ်းမြို့နယ်ရွှေလီမြစ်တံတားမှတားမြစ်ခဲ့ပါတယ်အစိုးရတကနေတိမ့်ယူထားတဲ့စာနာရိတ်ခါတွေကိုပြန်ရဖို့အတွက်ကချင်ပြည်နယ်ဝန်ကြီးချုပ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေနဲ့ပြည်ထောင်စုစိုးရကိုတင်ပြတောင်းဆိုခဲ့ပေမဲ့တစုံတရာအကြောင်းပြန်သာမျိုးတော်မရှိသေးပါဘူး။မန်ဝင်းဒုက္ခသည်စခန်းမှာစခန်းစုစုပေါင်း၄ခုရှိပြီးကချင်နှစ်ချင်းခရိယံအသင်းတော် KBC နဲ့ရိုမန်ကက်သလစ်အသင်းတော် RCN တို့ကနေတာဝန်ယူကြည့်ရှုပေးနေတာဖြစ်ပါတယ်။
အာရှဖွံ့ဖြိုးပန် ADB ရဲ့ချင်းငွေရရှိရင်မော်လမြန်ရေးထဝယ်ဓာတ်အားလိုင်းနဲ့ဓာတ်အားခွဲစက်ယုံစီမံကိန်းတွေကိုစတင်အကောင့်ထည့်ဖော်သွားမယ်လို့စက်တင်ဘာလ26ရက်နေ့ကကျင်းပတဲ့ဒုတိယအကြိမ်ပြည်သူ့လွှတ်တော်ပုံမှန်အစည်းအဝေးမှာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနဒုတိယဝန်ကြီးဒေါက်တာထွန်းနိုင်ကပြောပါတယ်။အရင်အစိုးရကတရုတ်နိုင်ငံ Exim Bank ရဲ့ချင်းငွေနဲ့ဆောင်ရွက်ဖို့လျှာထားပေမဲ့ချင်းငွေဆိုင်ရာလုံထုံးလုံနည်းအရာအချိန်ကြာခြင်းအတိုးနှုန်းများခြင်းနဲ့တရုတ်နိုင်ငံထုတ်ကုန်ပစ္စည်းတွေကိုဦးစားပေးဝယ်ယူရခြင်းကြောင့်လက်ရှိအစိုးရကပယ်ဖျက်ခဲ့တာပါ။ဝန်ပြည်နယ်ရှိကိုမြို့နယ်မှာလက်စစ်မီရရှိနေပြီဖြစ်ပေမဲ့ရေးမြို့နယ်တစ်ခုတည်းသာလက်စစ်မီမရရှိသေးပါဘူး
။ရခိုင်တောင်သူလယ်ထမားကျူညီလာခံတစ်ခုကိုရခိုင်ပြည်နယ်မြေပုံမြို့ကမြို့တော်ခမမှာစက်တင်ဘာလ25ရက်ကနေ29ရက်နေ့ထိ3ရက်တိုင်တန်ကျင်းပခဲ့ကြပါတယ်။အဲ့ဒီညီလာခံမှာလေယာဉ်မြေညင်ပွားမှုတွေလေယာဉ်မြေတိမ့်စီခံရမှုတွေပြင်မြို့နယ်လိုက်လယ်ဓမာတွေကြုံတွေ့နေရတဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ညီလာခံတက်ရောက်ခဲ့တဲ့မြောက်ဦးမြို့နယ်လယ်ဓမာသူကပြောပါတယ်အစိုးရကနေပြန်လည်ပေးအပ်နေတဲ့တိမ့်စီခံလေယာဉ်မြေတွေမူလပိုင်ရှင်လက်ဆဲပြန်ရောက်ရေးပောင်ဝင်တခြားလေယာဉ်မြေတိမ့်စီမှုကိစ္စတွေကိုတောင်းဆိုနိုင်ဖို့အထိအခုဖွဲ့စည်းမဲ့ရခိုင်လယ်ဓမာတမကကနေရည်ရွယ်ထားတယ်လို့လယ်ဓမာရေးဆောင်ရွက်သူဦးကျော်စံကပြောပါတယ်လယ်ဓမာညီလာခံကိုရခိုင်ပြည်နယ်18မြို့နယ်ထက်ကတမြို့နယ်ကိုကိုယ်စားလှယ်9ဦးစီပြင်ချင်းပြည်နယ်ပလဝမြို့နယ်ကကိုယ်စားလှယ်တို့လည်းတက်ရောက်ခဲ့ကြပါတယ်
။မွန်ပြည်နယ်ရေးမြို့နယ်အန်တင်ကျေးရွာအနီးမှာတိုယိုထိုင်းကုမ္ပဏီကနေတည်ဆောက်ဖို့ကြိုးပမ်းနေတဲ့ကြောင်မီသွေးသုံးမျက်စစ်တာအားပေးစီမံကိန်းကိုလှုပ်ဆောင်သွားမှာမဟုတ်ဘူးလို့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်။စက်တင်ဘာလ26ရက်နေ့မှာတန်ဂါရိုရိအပါဝင်ကျေးရွာပေါင်း10ရွာကဒေသခံတွေကနေကြောင်မီးသွေးစီမံကိန်းအလိုမရှိကြောင်းကိုမွန်ပြည်နယ်အစိုးရအဖွဲ့ပြည်နယ်လွှတ်တော်တွေနဲ့တွေ့ဆုံတင်ပြခဲ့စင်မှာဝန်ကြီးချုပ်ကပြောဆိုခဲ့တာပါ ရေးမြို့နယ်ဒေသခံတွေအနေနဲ့ရေးမြင့်တဘာဝပဝင်းကျင်နဲ့ကံယူရန်ပထူရီအနေထားကိုပြောင်းလဲပြက်စီးသွားစေမဲ့ကြောက်မီသွေးစီမံကိန်းကိုလက်မခံနိုင်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုတ်ကိုယုံမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုကော်မရှင်အပါအဝင်ဌာန73ခုထံကိုလည်းတင်ပြထားပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကာလတန်ကြာရပ်ဆိုင်းထားတဲ့ ARD မြစ်ဆုံရေးကာတာစီမံကိန်းကို NLD အစိုးရလက်ထက်မှာမြစ်ဆုံဒေသသုံးသပ်ရေးကော်မရှင်အဖွဲ့ကိုဖွဲ့စည်းပြီးဒေသတွင်းကိုလာရောက်စီစဉ်နေပြီဖြစ်ပါတယ်။ကချင်ဒေသခံတွေအနေနဲ့ဒီစီမံကိန်းကိုကန့်ကွက်တယ်လို့ဆိုပါတယ်။အမည်ရဲ့စူးစီးချက်ကိုတော့နိုင်ကွင်းအင်ကနဲ့ခုလိုတင်ဆက်ထားပါတယ်။
အယောဒီမြစ်ဆုံရေကရာစီမံကိန်းကိုတည်ဆောက်မယ်ဆိုရင်တဘာဝပတ်ဝန်းကျင်တိုင်းရင်းသားတွေရဲ့သမိုင်းအမွေအနှစ်နေရာထိခိုက်ပျက်စီးနိုင်ရုံသာမကနိုင်ငံတော်အချုပ်အခြာကိုထိခိုက်လာနိုင်တယ်လို့ကချင်းပြည်နယ်အယောဒီသွေးချင်းကွန်ရက်ကတာဝန်ရှိသူတူကပြောပါတယ်မြစ်ဆုံဒေသသုံးသပ်ရေးကော်မရှင်အနေနဲ့ကချင်းပြည်နယ်အတွင်းကဒေသခံတိုင်းရင်းသားတွေအရဖက်လူမှုဖွဲ့စည်းတွေနိုင်ငံရေးပါတီတွေနဲ့မြစ်ကြီးနားမြို့ကမြို့တော်ခန့်မှမှာအခုလ18ရက်နေ့ကတွေ့ဆုံရမှာလူထုဘက်ကမြစ်ဆုံရေကရာစီမံကိန်းကိုလုံးဝကန့်ကွက်ကြောင်းတင်ပြတောင်းဆိုခဲ့ကြပါတယ်လက်ရှိကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာပွေလင်းမှုမရှိဘူးလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက်ကထွေထွေသွင်းမှုကုစားကြီးကပြောပါတယ်
ဒီတူနဲ့ပွပွလေးလေးစတိုင်ပင်ဆွေးနွေးပြမလုပ်လို့ရှိရင်ကကျွန်တော်တို့ရဲ့ရှက်ဆက်ပြမခုလိုအကြီးစားစီမံကိန်းအရင်တော့ဟိုထင်းချုံမှုစနစ်အောက်မှာလုပ်ထားတဲ့စီမံကိန်းတွေကျွန်တော်တို့ရပ်ဆိုင်ပြည့်နေတာတွေအားလုံးရပ်ဆိုင်ရမယ်အခုကသူတို့ကမပွင့်မလင်းပုံစံလုပ်တဲ့အခါတကယ်ကိုတိတ်ကိုစီမံတဲ့ကျွမ်းကျင်မှုတိတ်မရှိတယ်လို့လို့တဲ့ဒီလိုဖြစ်တဲ့အပေါ်မှာကြီးရှင်းအပ်ရှင်ကတိတ်ပြအားရစရာအကြောင်းတော့မရှိ
ကော်မရှင်ရဲ့သွေးမှုဖြစ်တဲ့တောက်တာဝင်းတိန်ကတော့လူမှုပတ်ဝန်းကျင်နဲ့ဂေယစနစ်အပါအဝင်တဘာဝပတ်ဝန်းကျင်ပေါ်ကောင်းကျိုးဆိုးကျိုးတက်ရောက်မှုတွေရေတယံသာသများပြည့်စည်ဆုံးရမှုအခြေအနေစီမံကိန်းကိုဆက်လက်ဆောင်ရွက်ဖို့တိတ်မတဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုအပေါ်အကျိုးတက်ရောက်နိုင်မှုအခြေအနေပြည်ပရင်းနှီးမြှုပ်နှံမှုကြောင့်လူအုပ်ဖက်ကျိုးဖြစ်ထွန်းရေးညှိနှိုင်းဆောင်ရွက်မဲ့နည်းလမ်းတွေကိုဒေသခံပြည်သူတွေနဲ့လူမှုဖွဲ့စည်းတွေရဲ့ခံစားချက်သဘောထားမြင်တွေကိုထပ်သွင်းစဉ်းစားပြီးလိမ့်လာသုံးသပ်ပရမစေငန်စာကိုလူဝင်ပါလမှာနိုင်ငံတော်သမ္မတထံကိုအစီရင်ခံတင်ပြသွားမယ်လို့ဆိုပါတယ်အေယော်ရီမြစ်ဆုံမြင့်ညာမြှောင်းရေအားလှစ်စစ်စီမံကိန်းလိမ့်လာစစ်စစ်သုံးသပ်ရေးကော်မရှင်ဖွဲ့ဟာစက်တင်ဘာလ15ရက်ကနေ17ရက်နေ့ထိမြစ်ဆုံဒေသနဲ့စီမံကိန်းဧရိယာစီမံကိန်းကြောင့်ပြောင်းရွှေ့ခံစားရတဲ့အောင်မြင်သာစံပြကြေးရွာမလိယံကြေးရွာတွေနဲ့ချီဘွေရေအားလှစ်စစ်ထုတ်ဆက်ရုံနေရာတွေကိုတွားရောက်လိမ့်လာခဲ့ကြပါတယ
်ဆက်ပြီးတော့ချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်ကစစ်ဘေးရှောင်ဒေသခံပြည်သူ300ကျော်လို့ဟာမိမိတို့ရဲ့မူလနေရပ်ကိုပြန်လည်အခြေချနေထိုင်ဖို့စီစဉ်နေကြပါတယ်စစ်ပေးဆောင်ချင်းပြည်သူတွေနေရပြန်နိုင်ရေးအတွက်ပြည်내အစိုးရကဘာရီစီစဉ်ပေးထားပါသလဲနေရပြန်နိုင်ဖို့အတွက်ရောတကယ်ရောလုံခြုံမှုရှိနေပြီလားဒီအကြောင်းကိုတော့ slide robot ကနေစူးစီးထားပြီးတော့နမ်ဟ ோம் ကနေခုလိုတင်ဆက်ထားပါတယ
်စစ်ပေးဒဏ်ကြောင့်နေရဆွန့်ခွာပြီးထွက်ပြေးတိမ်းရှောင်နေကြရတဲ့ပလဲဝမြို့နယ်ပြင်ဆိုကျေးရွာကဒေသခံချင်းပြည်သူ300ကျော်မူလနေရပြန်နေနိုင်ရေးအတွက်နေရပြန်ရေးအစီအစဉ်ကို၎င်းတို့ကိုယ်တိုင်ရေးဆွဲစီပြီးအခုလိုစတင်လှုပ်ဆောင်တာဖြစ်တယ်လို့ချင်းပြည်နယ်အစိုးရပြောခွင့်ရပုဂ္ဂိုလ်မျက်စစ်စီပင်ဆက်မှုလက်မှုဝန်ကြီးဆလိုင်းအိုက်ဆက်ခင်ကပြောပါတယ
်ဟုတ်လွန်ခဲ့တဲ့ဇွန်လမှာဝင်းကြီးချုပ်နဲ့ကျွန်တော်အဲ့ဒီကမ့်ကိုရောက်ပါတယ်အဲ့ဒီကလူတွေနဲ့တွေ့ဆုံတဲ့ခါမှာသူတို့ကသူတို့ရွာကိုသူတို့ပြန်ပြင်ပါတယ်လို့သူတို့ပြောပါတယ်သူတို့ကိုယ်တိုင်ရေးဆွဲတဲ့အစီအစဉ်ကိုလုပ်ပါဆိုတော့ကျွန်တော်ကမှာခဲ့ပါတယ်သူတို့တင်တဲ့နေရပြန်ရေးအစီအစဉ်ကိုကြည့်ပြီးတော့ဒီတစ်ခေါက်ကျွန်တော်ရဲ့ပြည်내အစိုးရအဖွဲ့တွင်းမှုရဲ့ကိုယ်တိုင်အဲ့ဒီကဲမှာသွားပြီးတော့မှသူတို့ရဲ့လူလာချက်တွေတင်ပြချက်တွေကိုနားထောင်ပြီးတော့မှသူတို့ရဲ့နေရပြန်တဲ့အစီအစဉ်ကိုစတင်တာဖြစ်ပါတယ်
အင်ဂျင်65ရှိပြီးလူဦးရေ365ရှိတဲ့ပြင်ဆိုကျေးရွာဒေသခံတွေဟာရခိုင်တပ်မတော် AA နဲ့မြမတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်ပြီးခဲ့တဲ့2015ဧပြီလကစပြီးကလတန်မြစ်ဖက်လောင်းတင်ကျေးရွာအနီးမှာ19လကျော်ကြာရာယီစခန်းချစစ်ဘေးတိမ်းရှောင်လာခဲ့ရာကနေအခုလိုမိမိတို့နေရပြန်ရေးပြန်လည်အခြေချနေထိုင်ဖို့ပြင်ဆင်နေကြတာဖြစ်ပါတယ်အဲ့ဒီအတွက်ချင်းပြည်နယ်အစိုးရအနေနဲ့စစ်ဘေးရှောင်ချင်းပြည်သူတွေကိုတအိမ်ထောင်မှာကြက်ငွေ3သိန်းစီထောက်ပံ့သွားမယ်လို့ဝန်ကြီးအိုက်ဆက်ခင်ကပြောပါတယ်ပြင်ဆိုကျေးရွာကစစ်ဘေးရှောင်ပြည်သူတဦးဖြစ်တဲ့ဦးအောင်ဘေးကတော့မူလနေရပ်ကိုပြန်သွားတဲ့အခါမှာလဲသူတို့ရဲ့အတိတ်ကအသက်မွေးဝမ်းကြောင်းဖြစ်တဲ့တောင်ယာလုပ်ငန်းတွေကိုချက်ချင်းလုပ်ကင်နိုင်မှာမဟုတ်တာကြောင့်ကုညီထောက်ပံ့မှုတွေကိုလိုအပ်မှာဖြစ်တယ်လို့လည်းပြောပါတယ်
ကျွန်တော်ထောက်ပံ့ဖို့အကူအညီလိုချင်တာကစက်တင်ဘာလကျမှကျွန်တော်တို့လာမယ့်နေ့တောင်ယာစပပေါ်မှာဖြစ်တယ်
ဒါအပြင်မူလနေရပ်ကိုပြန်သွားတဲ့အခါမှာရခိုင်တပ်မတော်သားတွေဟာရွာထဲကိုပြန်ဝင်လာမှာကိုစိုးရိမ်စိတ်တွေရှိနေတယ်လို့လဲသူကဆက်ပြောပါတယ်
through Malaysia when they machine a car giant, Shire Hari, Saint Lady Bari, Yopi Babanya, Yotima Tanya, Emina, Elu Lulushin, people share Timalasari, Lesuin Sishibari.
Neapian Ye Lunga, Siman Chamia, Autoba Lama, go to good house and in it, ne in pupin, Salo Chindi, Sang Yat Doma Pippi, La Mefe for a lot doing a beat up, down Shinny Time Pole, season Tade Lu Tia Bare.
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ကချင်ပြည်နယ်လေးလာရဲ့ခရီးစဉ်ကိုရောက်ရှိနေတဲ့မြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်စကော့မာဆီယာဟာမိုင်းနာ KBC စစ်ပြေးဒုက္ခသည်စခန်းကိုတွားရောက်ခဲ့ပြီးအကူအညီပေးဖို့စဉ်းစားသွားမယ်လို့ပြောဆိုခဲ့ပါတယ်။တောရရှိတွေခုနားဆင်ခဲ့ကြတာကတော့
တိုင်းနာဒေသတွေကဖြစ်ပျက်တွေကိုထိုင်းချေဆိုင် BNI 1.0 သားတွေကတင်ဆက်ထားတဲ့အပတ်စဉ်တိုင်းရင်းသတင်းလာကဏ္ဍကိုနားဆင်ကြရတာပါ။